ယူကရိန်းနိုင်ငံရှိချန်ဒီဘော့ဆဖီဖ်မှာဒီရုရှားလိုလာတဲ့ခုတ်ထွေသမားတွေနဲ့ယူကရိန်းတပ်တွေကြားမှာပြန်လည်ပစ်ခတ်မှုတွေတင်းလာနေတော့ကဖြစ်ခဲ့တာမို့လို့တရက်ပဲကြာသေးတဲ့ဒီအပစ်ခတ်ရက်စဲသဘောတူညီချက်ဟာပြက်လူပြက်စဲမရေမရာဖြစ်လာပါတယ်။အခုတိုက်ပွဲဖြစ်ပွားတဲ့နေရာဟာမီးအထားလန်းတွေဆုံရမြို့နေရာဖြစ်ပြီးတော့ယူကရိန်းတပ်ဖွဲ့တွေကိုသဘုံတွေကဝိုင်းထားတာပါ။ယူကရိန်းစစ်ရတပ်အနေနဲ့လက်နက်ချမယ်ဆိုရင်အဲ့ဒီဒေသမှာရှိတဲ့စစ်ရတပ်အနေနဲ့လက်နက်ချမယ်ဆိုရင်အဲ့ဒီဒေသကနေပြီးတော့ဘေးကင်းရန်ကင်းထွက်ခွာခွင့်ပေးမယ်လို့သဘုံတွေဘက်ကနေပြီးတော့ကန့်လန့်ထားပါတယ်။ဒါပေမဲ့လို့ပြစ်ခတ်ရစေးသဘောတူညီချက်အရအဲ့ဒီမျိုးဟာသူရဲ့ပိုင်တဲ့အတွင်းမှာရှိတယ်ဆိုပြီးတော့ယူကရိန်းစစ်ရတပ်ကဒီသဘုံတွေရဲ့ကမ်းလှမ်းတာကိုပယ်ချထားပါတယ်။ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုအပါအဝင်ပြင်သစ်ရုရှားနဲ့ဂျာမနီခေါင်းဆောင်တွေပြီးခဲ့တဲ့သတင်းပတ်တွေအတွင်းကတွစ်ဆုံပြီးတော့ဒီအပြစ်ခတ်ရစေးသဘောတူညီချက်ရယူနိုင်ခဲ့ကြတာပါ။အပြစ်ခတ်ရစေးမှာသဘောတူထားကြတဲ့အတိုင်းရှေ့တန်းစစ်မြေပြင်ကနေပြီးတော့လက်နက်ကြီးတွေပြန်ရုပ်ဖို့ဆိုတာကလည်းသဘုံတွေရောစစ်ရတပ်ကပါလူလာလာသိမ့်မရှိကြပါဘူး။ဒီဘော့ဆဗီမှာအခုလိုမျိုးတိုက်ပွဲတွေဖြစ်လာတဲ့အပေါ်မှာဆွေးနွေးမကင်းဖြစ်တဲ့ကြောင်းဂျာမနီဝန်ကြီးချုပ်အန်ဂလာမာခေါ်ပြင်သစ်သမ္မတဖရန်ဆွာဟော်လန်နဲ့ယူကရိန်းသမ္မတပိုရိုရှန်ကိုကထုတ်ဖော်ပြောခဲ့ကြပါတယ်။ဒါကြောင့်မို့သဘုံတွေပိတ်ဆို့ထားတဲ့အဲဒီမျိုးကိုဥရောပလူညုံရေးအကဲဖြတ်တွေဝင်ရောက်နိုင်ဖို့လည်းသူတို့ကနေပြီးတော့တောင်းဆိုထားကြပါတယ်ခင်ဗျာ။